ထိုင်းနိုင်ငံစမူဆန်ခေါခရိုင်မဲခေါင်မြစ်ခွဲမှာပြုပြင်ထိန်းသိမ်းမှုရန်နာထားတဲ့ရေနံတင်တင်မော Smooth C22 ပောက်ကွဲမှုမှာတော့မြမအလုသမ9ဦးအပါအဝင်သေဆုံးခဲ့တဲ့သူတွေနဲ့ထိခိုက်ဒဏ်ရာရတဲ့လူတွေကိုထိုင်းအလုသမဝန်ကြီးဌာနကတဦးကိုဗတ်ငွေ8သိန်းကျော်စီရောကြေးပေးခဲ့ပါတယ်။ကိုလက်အင်ကဆုံးရှုံးခဲ့ရသူတွေကိုလည်းတာဝန်ယူပြီးတော့ကုသပေးမဲ့အစီအစဉ်နဲ့ဒီထိုင်းအလုသမဝန်ကြီးဌာနကစီစဉ်ပေးနေပါတယ်။ဒီအကြောင်းအသေးစိတ်ကိုတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မအေးအေးမှကသတင်းပေးပို့ထားပါတယ်ရှင်။
ထိုင်းနိုင်ငံစမူဆွန်ခါခရိုင်မဲခေါင်မြစ်ခွဲမှာပြုပြင်ထိန်းသိမ်းဖို့ရန်နာထားတဲ့စီတင်ရင်တင်းမော့ဟာဇန်နဝါရီလ18ရက်နေ့ကပောက်ကွဲမှုဖြစ်ပွားခဲ့တာပါဒီပောက်ကွဲမှုကြောင့်မြန်မာ9ဦးပါဝင်လူ10ဦးသေဆုံးခဲ့တာနဲ့ပတ်သက်လို့ထိုင်းလူ့သမားဝန်ကြီးဌာနကအသက်အာမခံကြီးလုံသက်ပင်စင်ကြီးနိုင်ရေးလုပ်ဖို့ဇယိတ်တွေစုစုပေါင်းထိုင်းဘက်ငွေ8သိန်းကျော်စီကိုမိသားစုဝင်တွေထံကိုပေးခဲ့တယ်ဆိုပြီးအလုသမားရေးလှုပ်ရှားသူဦးမိုးကျိုးကအခုလိုပြောပါတယ်
ဒီစမောဆုံခရာခရိုင်စီတင်တဲ့သင်္ဘောပေါက်ကွဲမှုကဇန်နဝါရီလ18ရက်နေ့မှာဖြစ်ခဲ့တယ်။အဲဒီမှာမြန်မာ9ယောက်ထိုင်း1ယောက်တိဆုံးတယ်။အဲ့ဒီတိဆုံးသွားတဲ့မြန်မာတွေအတွက်ထိုင်းလူ့သမဝင်ဌာနဒုတိယဝန်ကြီးကိုယ်တိုင်အဓိကကြီးကြပ်ပြီးတော့အဲ့ဒီဖြစ်ရတဲ့ပတ်သက်ပြီးတော့ဆက်ဆက်တဲ့အသက်ဖိုးရိုးကြီးတွေတက်ကြီးပင်စင်ကြီးတွေဟောပေါ့နိုင်ရေးပြုလို့ရန်အတွက်လိုအပ်တဲ့ထောက်ပံ့ကြီးတွေထိုင်းလူ့သမဝင်ဌာနဒုတိယဝန်ကြီးကိုယ်တိုင်ပေးခဲ့တယ်။အဲ့မှာခိုင်ဥပဒေတိုင်းအရင်ဆုံးပေးတာကတော့နာရေးပြုလုပ်ရန်အတွက်ပတ်5000ဒီလေပြီးတော့ပြည်ဆုံးသူခွန်လူအတွက်အသက်ဖိုးညော်ကြီးပတ်9,950နဲ့တက်ပေးတယ်နောက်တစ်ခုကတော့တက်ကြီးပင်စင်ကြီးပေါ့ဒါကတော့လှုပ်တက်လိုက်သူတို့ရဲ့လှုပ်တက်တက်တန်းတွေပြန်လဲတက်ဆက်ပြီးရမယ်လောလောဆယ်ရတာကတော့အဲ့ဒီနာရေးပြုလုပ်မှု5000နဲ့အသက်ဖိုးညော်ကြီး9,950နဲ့တပ်အဲ့ဒါရတာပေါ့နော
်ဒီထဲမှာဒဏ်ရာရသူတွေကိုလည်းယောဂပျောက်ကင်းတဲ့အထိကုသမှုတွေပေးမှဖြစ်တယ်လို့လည်းဆိုပါတယ
်အဲတစ်ဖက်ထဲမှာပဲအခြားသောဒဏ်ရာရတဲ့သူတွေအတွက်ယောဂပျောက်ကင်းတဲ့အထိသူတို့ဈေးဝါကုသခွင့်ရမယ်အဲ့ဒီဈေးဝါကုသမှုအတွက်ကုန်ကျစရိတ်တွေကိုလည်းထိုင်းလူ့ဘဝဝင်ဌာနလူမှုဘူလိုရေးဌာနကနေပြန်ပေးမှဖြစ်တယ်အပြေဝါနီပါရရှိတဲ့အတွက်ထိုင်းလူ့သမားဝန်ကြီးဌာနရဲ့အလုပ်သမားတွေပေါ်မှာစီမံကိန့်ကျွယ်ပုံကလည်းချီကျူးလေးစားကြပါလေဗ
ျကိုလက်အင်ကဆုံးရှုံးမယ်ဆိုရင်လည်း10နှစ်အထိလုံအားကားရဲ့90ရာခိုင်နှုန်းကိုနေ့စဉ်ပေးသွားမှာဖြစ်တယ်လို့လည်းထိုင်းလူ့သမားဝန်ကြီးဌာနကထုတ်ပြန်ထားပါတယ
်ကိုရင်ကဆုံးရှုံးမယ်ဆိုရင်ဆိုတာတော့တည်ဆုံးသူတွေမဟုတ်တော့ဘူးသူကတော့တရားအနာကြရသူတွေတည်းမှာကိုလက်အင်ကတွေဆုံးရှုံးမယ်ဆိုရင်ထိုင်းဥပဒေအတိုင်း10နှစ်တည်တည်သူခစားခွင့်ရမယ်အဲ့ဆယ်နှစ်မှာပြောမယ်ဆိုရင်လူမှုဘူလိုရေးဌာနနဲ့ကျန်းမာရေးဌာနကနေနှိမ့်နိုင်ပြီးတော့သူအလုံးမလုံးနိုင်ဘူးဆိုရင်နေ့စဉ်သူအားကရဲ့90ရာခိုင်နှုန်းတောက်လျှောက်10နှစ်တိတိရရှိနေမှာဖြစ်ပါတယ
်ထိုင်းလူ့သမားဝန်ကြီးဌာနအနေနဲ့အိန္ဒိယချင်းနိုင်ငံတွေကတရားဝင်အလုံးလာလုံးသူတွေဆိုရင်အသက်သေဆုံးတာခိခိုက်ဒဏ်ရာတွေရတာရှိရင်အာမခံကြီးရပိုင်ခွင့်အကျိုးခံစားခွင့်အလုံးသမားတိုင်းရရှိခံစားစီမှာဖြစ်တယ်လို့လည်းထိုင်းလူ့သမားဝန်ကြီးဌာနကပြောဆိုခဲ့ပါတယ်စီတင်ရင်ပောက်ကွဲမှုဟာထိုင်းလူမှုကွန်ရက်တွေမှာသတင်းတွေမှာကြဲကြဲပြန့်ပြန့်ပါရှိခဲ့ပြီးနိုင်ငံတကာသတင်းတွေမှာလည်းပါရှိခဲ့ပါတယ်အခုဆိုရင်ဒီပောက်ကွဲမှုမှာအသက်ဆုံးရှုံးခဲ့သူတွေနဲ့ပတ်သက်လို့ပောက်ကွဲမှုဖြစ်ရပြီးအများဆုံးအသက်အာမခံကြီးရရှိခဲ့တာဖြစ်ပါလေရှင်